မင်္ဂလာညနေခင်းပါတော့တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ9ရက်ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းတိုမီတာ16.25ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်ကျမနားလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့အီရန်နျူကလ িয়ার သဘောတူဆိုင်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတတော်နဲ့ထွက်ချင်းရောက်ပြီမဲ့လဲသဘောတူညီချက်မှာလက်မှတ်ထိုးထားတဲ့ကျန်နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကြိုးပမ်းလိုက်ကြပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲတွေမဲဆန္ဒရှင်တွေဒီနေ့ပဲမဲပေးကြပြီးနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့အာဏာရညွန်မောင်းဆွေကပုတ်ကတိကအနိုင်ရမယ်လို့လဲခံမှန်းနေကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြီးညာပေးသွားမှာပါ
။ကောင်းပါပါရှင်။ကချင်တိုက်ပွဲမှာပိတ်မိနေတဲ့ပြည်သူ့ရဲကထုပ်ရင်မှာတပ်မတော်ဖက်ကပါဝင်လာရင်တိုက်ပွဲတွေထပ်ဖြစ်လာနိုင်တယ်လို့ကန်အေဖက်ကပြောဆိုပါတယ်
။မနေ့ကတည်းကစပြီးတော့တပ်မတော်ဖက်ကသိကြီးအားဒီတော်တော်များများပြန်ထုတ်လာတယ်နော်တနိုင်းဘက်မှာဒေတိုနိုင်းဘက်မှာလက်စီငါးဒီကံရှိတယ်။ Now ဒီ
ကဲအေးတက်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးတော်ဘုပြောသွားတာကိုနောက်ပိုင်းမှာအသေးစိတ်ကြားမှာပါဒီအပြင်ကချင်ပြည်နယ်တိုက်ပွဲကြောင့်တင်းရှောင်သွားတဲ့အောက်လော့ကြေးရွာသား2000ထဲက500ရိုးလောက်ဟာတနိုင်းနယ်မြကြီးနားမြို့ကိုရောက်ရှိလာပါတယ် Riders အမှုမှာအမှုရင်းဆိုင်နေရတဲ့ဒူရဲမူဟောင်းကိုဖေတရားယုံဖေတရားသူကြီးကအမိန်ချတယ်ဆိုတာမသိလိုက်ရပဲ CS စီကန်ထိန်းနေရဲ့ဥပဒေနဲ့ထောင်တင်ချလိုက်ပါတယ်ဒီလိုသတင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကြောင်လင်းဦးနဲ့မတင်ငေးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ယူနီယံနဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားလွန်ခဲ့တဲ့3လလောက်ကရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတတော်နဲ့ထွန်ချင်ညာခဲ့ပေမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကြိုးပမ်းပြောဆိုလိုက်ပါတယ်။ပြည်ထောင်နိုင်ငံကြီးဝန်ကြီးရောင်းအီလာရီယန်ကတော့သဘောတူညီချက်ပြည့်ပြည့်မသွားသေးတဲ့အကြောင်းဒီနေ့ပဲပြောဆိုခဲ့တာပါ။ပြည်ထောင်သမ္မတအီမန်နျူအယ်မာခရွန်နဲ့အီရန်သမ္မတဟာဆန်ရူဟာနီတို့နှုတ်ဒီကနေ့စကားပြောဖို့ရှိတယ်လို့တင်းလာနေကြရင်လည်းပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံကြီးဝန်ကြီးတွေအီရန်ရေးဆွေးနွေးဖို့ရှိနေတဲ့အကြောင်းလည်းပြင်သစ်နိုင်ငံကြီးဝန်ကြီးက RTA အတန်းလွှင့်ဌာနကိုပြောဆိုခဲ့တာပါ။ရုရှားနဲ့ဂျာမနီနိုင်ငံကြီးဝန်ကြီးတွေကလည်းမော်စကိုမြို့တော်မှာနှစ်ပတ်အီရန်နဲ့ဆွေးနွေးဖို့စီစဉ်ထားပါတယ်။ဒီနိုင်ငံကြီးဝန်ကြီးဌာနကလည်း2015အီရန်နျူကလ িয়ার သဘောတူညီချက်ကိုကောက်ွယ်ဆက်ရှောက်ဖို့ပြောဆိုခဲ့တယ်လို့သဘောတူညီချက်ကထွက်ဖို့သမ္မတထရဲ့ဆုံးဖြတ်ချက်ပေါ်စိတ်မကောင်းကြောင်းပြောဆိုခဲ့တာပါ။ယူရိုပတ်သမဂ EU ရဲ့ပူးတွဲထုတ်ပြန်ချက်မှာတော့ယူရိုနိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ရည်မှန်းထားတဲ့သဘောတူညီချက်ဟာအခုချိန်မှာအလုပ်ဖြစ်နေပြီးတန်ခတ်မှုတွေဖိရှားပေးထားတဲ့အတွက်ကုန်သွယ်ရေးနဲ့ဆက်ဆံရေးမှာအပေါင်းလက္ခဏာအကျိုးဆက်တွေရှိနေတဲ့အကြောင်းဖော်ပြထားပါတယ်။သမ္မတထကတော့တပတ်သက်ဆံပြီးဘယ်တော့မှမရှိသင့်တဲ့စာချုပ်အဖြစ်ပြင်းထန်ဝေဖန်ပြီးမနေ့တုန်းကပဲနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။သောတူညီချက်ရဖယ်ရှားပေးရတဲ့ EN ပေါ်ပိတ်ဆို့တံခတ်မှုတွေအားလုံးကိုလည်းချက်ချင်းပြန်လဲကျင်းသုံးသွားမှာဖြစ်တဲ့အကြောင်းအင်ဂျီရောတာမန်ဆောင်ကနေသမရကမနေ့တုန်းကပဲတည်ယုံဝင်ကြေညာခဲ့ပါတယ
်။ EN နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုတဲ့သမရဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကြောင့်လွန်ခဲ့တဲ့နှစ်နှစ်ခွဲအချိန်ကာလကဒီသဘောတူညီမှုကိုကြိုဆိုခဲ့ကြတဲ့လွှတ်တော်တွင်ပါတီကြီးနှစ်ယောက်ကြားညှင်းခုံမှုတွေပြန်ပြီးပေါ်ပေါက်လာပါတယ်။ဒီလိုဆောင်ချက်ဟာကမ္ဘာတန်ကင်းတမန်ကင်းအတိုင်းဝိုင်းကနေအမေရိကန်ပြည်ထောင်စုတီးခြားဖြစ်သွားစေမဲ့ပထမဆုံးခြေလှမ်းလို့ဒီမိုကရက်တွေကပြောဆိုကြပါတယ်။အရင်သမ္မတဘရက်ကိုဘားမားရဲ့တမူထူးခြားတဲ့နိုင်ငံခြားရေးမူဝါဒရဲ့အထောက်ကျိုးပန်းမှုရလဒ်တစ်ခုကိုတက်တန်းလွန်ပဲ့ဖြက်ပစ်လိုက်တဲ့အခုဆုံးဖြတ်ချက်ကိုတော့ Republican တွေကကြိုဆိုလိုက်ကြပါတယ်။အိုဘားမားလက်ထက်ကအီရန်သဘောတူညီချက်ဟာအစကတည်းကချုပ်ယွင်းချက်တွေအများကြီးရှိခဲ့တဲ့အကြောင်းဒီသဘောတူညီချက်မှာအီရန်တို့လက်မှတ်ရေးထိုးပြီးချိန်ကစလို့ရန်လိုတဲ့လောက်ရက်တွေကိုကြည့်ရင်ဒါကိုပေါ်လွင့်စေတယ်လို့အောက်လွှတ်တော်သဘာဝတိ Republican လွှတ်တော်မှဖော်ရရန်ကကြေညာချက်ထုတ်ပါတယ်ဒီသဘောတူညီချက်ရဲ့ပြော့ကွက်တွေကိုပြင်ဆင်နိုင်ရေးကအကောင်းဆုံးဆောင်ရွက်ချက်ဖြစ်တယ်ဆိုတာကိုအမြဲတမ်းယုံကြည်တဲ့အကြောင်းဒါပေမဲ့ဒီလိုလုပ်ဖို့အတွက်ဥရောပမဟာမိတ်တွေနဲ့နားလည်မှုမရခဲ့ဘူးလို့အောက်လွှတ်တော်သဘာဝတိဖော်ရရန်ကပြောဆိုခဲ့တာပါအလွတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကတော့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကအီရန်ကိုတက်ရောက်မှုမရှိဘဲအမေရိကန်ကိုသာအထီးကျန်ဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ထိပ်သီးတွေ့ဆုံမှုအတွက်ကြိုတင်စီစဉ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီနေ့ပဲပြောင်းလဲမျိုးတော်ကိုရောက်သွားပါပြီ။စီစဉ်နေရေးဆွဲနေပြီးဆက်ဆံရေးတည်ဆောက်နေသလိုညှိနှိုင်းမှုတွေချော့ချော့မောမောဖြစ်တာနဲ့မျှတရုတ်တောင်ကိုရီးယားဂျပန်နိုင်ငံတို့ရဲ့အကူအညီတွေနဲ့လူရဲအတွက်တရားဝါပြောပြီးလုံယုံတဲ့အနာဂတ်ကောင်းတစ်ခုကိုအောင်မြင်အောင်တည်ဆောက်နိုင်မယ်လို့မျှော်လင့်ကြောင်းလဲသမ္မတထရန့်ကမနေ့ကပဲအင်ဂျီရောမှာပြောဆိုခဲ့တာပါ တောင်မြောက်ကိုရီးယားခေါင်းဆောင်တွေရဲ့တတိတွဲဆောင်မှုနဲ့အတူတရမန်ဆက်ဆံတွေတိုးတက်လာနေတဲ့အခြေအနေနဲ့ပတ်သက်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေတရုတ်ဝန်ကြီးချုပ်လီကေချင်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတွဲဆောင်နေချိန်မှာပဲအမေရိကန်နိုင်ငံဂျပန်ပွန်ပီယိုမြောက်ကိုရီးယားကိုရောက်သွားတာဖြစ်ပါတယ်။သုံးနိုင်ငံခေါင်းဆောင်တွေထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေနှစ်နိုင်ငံနဲ့ဆက်ကစစ်မဲ့ဆုံးဒေသမှာမကြာသေးခင်တုန်းကတွဲဆောင်ချိန်မှာကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတနည်းထံချခဲ့ကြတာကိုအပိထောက်ခံကြောင်းနဲ့နျူကလ িয়ার နဲ့ဆီစင်နေဆွလောမြောက်ကိုရီးယားပေါ်ဆက်လက်စီယုံတင်းတွင်းသွားဖို့ကြိုးပမ်းမှဖြစ်ကြောင်းဖော်ပြထားတယ်လို့လည်းတောင်ကိုရီးယားနိုင်ငံကရေဟောသတင်းကဖော်ပြခဲ့တာပါ။အမေရိကန်နိုင်ငံဝန်ကြီးရဲ့ပြောင်းရွှေ့တော်ခီးစဉ်တွင်မြောက်ကိုရီးယားမှာဖန်ဆီးခံထားတဲ့အမေရိကန်နိုင်ငံသားတွေပြန်လည်လွတ်မြောက်ရေးကြိုးပမ်းမှုလည်းစီစဉ်ထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရှင့်နေမိုက်ကယ်ကိုဟင်ဟာ2016သမ္မတရွေးကောက်ပွဲအပြီးလပိုင်းနှစ်အတွင်းရုရှားဘီလီယံနာတဦးထံကနေဒေါ်လာ5သိန်းလက်ခံရယူခဲ့တယ်လို့လိန်ဖျော်ဖြေရေးတရုတ်ဆောင်စထရော်မီဒန်နီယယ်ရဲ့ရှင့်နေကပြောဆိုလိုက်ပါတယ်။လိန်ဖျော်ဖြေရေးတရုတ်ဆောင်စထရော်မီဒန်နီယယ်ဆိုသူကတော့သမ္မတထရန့်နဲ့လိန်ကိစ္စပတ်သက်မှုကိုနှုတ်ပိတ်ဖို့ဒေါ်လာ1,300,000ရခဲ့တယ်လို့ပြောဆိုထားသူပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ဗစ်တာဘဲလ်ဆေဘတ်ကထိန်းချုပ်တဲ့ကွန်မဏီတစ်ခုကနေမစ္စတာကိုဟင်ကိုငွေလွှဲပြောင်းပေးခဲ့တာလို့ဒန်နီယယ်ရဲ့ရှင်နေမိုက်ကယ်အဘယ်နတီကသူ့ရဲ့ Twitter စာမျက်နှာမှာမနေ့အင်္ဂါနေ့ကရေးသားခဲ့တာပါ။ရှင်နေအဘယ်နတီရဲ့ပြောဆိုမှုမှန်မမှန်ဆိုတာကတော့လောလောဆယ်တီးခြားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ် New York Times သတင်းစာမှာတော့2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွပ်ဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်အထူးစုံစမ်းရင်းမှုရောဘတ်မူလာကဘဲလ်ဆေဘတ်ကိုဒီနှစ်အစောပိုင်းမှာမေးမြန်းခဲ့ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်ထရန့်အတွက်နှုတ်ပိတ်ခငွေကိုရှင့်နေကိုဟင်ကစထရော်မီဒန်နီယယ်ကိုပေးခဲ့တာမှာတုံ့ခဲ့တဲ့ Essential Consulting ကုမ္ပဏီကိုအမေရိကန်ကုမ္ပဏီကြီးနှစ်ခုကနေဒေါ်လာ1,000,000အထိငွေကြေးအကျဉ်းကြီးလွှဲပြောင်းပေးခဲ့တာတွေ့ရတဲ့အကြောင်းလဲဒန်နီယယ်ရဲ့ရှင့်နေအဘယ်နတီကပြောပါတယ်မစ္စတာကိုဟင်အနေနဲ့ essential consultant ကိုတုံးပြီးငွေလွှဲပြောင်းတာတွေလုပ်ခဲ့တဲ့အတွက်တရားဥပဒေအရအရေးယူနိုင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင
် View American Tan ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00ခွဲကနေညနေ9:00အထိလိုက်တိုမီတာ70 kHz 1068 MHz လိုက်တိုမီတာ19 kHz 15965နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American Tan မြန်မာပိုင်းစီစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန်နက်ရှင်တွေဒီနေ့ပဲမဲပေးခဲ့ကြပြီးနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ဗရက်ဆန်နက်ရှင်ရဲ့ညမောက်ဆူအနေနဲ့ပုတ်ကာတီကအနိုင်ရမယ်လို့လည်းခန့်မှန်းရပါတယ်။ဝန်ကြီးချုပ်နာဂျီရာဇာဟာ1982ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးတဲ့အသက်90နှစ်အရွယ်ဝန်ကြီးချုပ်ဟာမာတီယာမိုဟာမက်ဦးဆောင်တဲ့တက္ကသိုလ်ညမောက်ဖွဲ့ရဲ့စင်ခေါ်မှုနဲ့လည်းအပြင်းထန်ရင်ဆိုင်နေရတာပါ။ဝန်ကြီးချုပ်ဟာသူကြီးကြပ်ရတဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုဘဏ်ရဲ့ဗဏ္ဍာရေးရှုပ်ထုတ်ပုံနဲ့လူချိုက်နေတဲ့အယောင်ကိုစီချမှုဥပဒေကြောင့်ဒီနေ့ဆင်းရဲသွားတယ်ထိခိုက်ခဲ့ရတဲ့အခြေအနေတွေကြောင့်နိုင်ငံရေးအရာလဲအထိနာနေပါတယ်။ဝန်ကြီးချုပ်ဟောမာတီယာကတော့ဝန်ကြီးချုပ်နာချစ်နဲ့ရှင်ပြိုင်မှုသူ့လက်ထက်မှာဒုတိယဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ဖူးပြီးလိန်နူရင်းဆက်ဆံမှုနဲ့ထောင်ချနေတဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဦးဆောင်တဲ့နိုင်ငံရေးအင်အားစုတွေနဲ့လည်းပူးပေါင်းခဲ့တာပါ။မလေးရှားနိုင်ငံမှာလွတ်လပ်ရခဲ့ပြီးတဲ့နောက်1959ခုနှစ်ကစလို့အုပ်ချုပ်လာခဲ့တဲ့အနာရဗရက်ဆန်နက်ရှင်နယ်အနေနဲ့ရွေးကောက်ပွဲမှာဒုတိယအကြိမ်ဖြစ်ထောက်ခံမဲတွေဆုံးရှုံးနိုင်တဲ့အလားအလာတွေရှိနေပေမဲ့အစိုးရကရွေးကောက်ပွဲစနစ်ကိုပြင်ဆင်ထားတဲ့အတွက်လွတ်တော်မှာအများစုအဖြစ်အနိုင်ရနိုင်တဲ့အခြေအနေတွေလည်းရှိနေစေဖြစ်ပါတယ်
။အာဖဂန်နိုင်ငံမြို့တော်မှာဒီလာတဲ့ဒုတိယအကြိမ်ကြီးမားတဲ့ဘုံးခွဲတိုက်ခိုက်မှုအဖြစ်ကာဘူးမြို့တော်အနောက်ပိုင်းနဲ့လယ်ပိုင်းကနေရာတချို့မှာဒီကနေ့မွန်းလွဲပိုင်းကအထက်ကဘုံးခွဲတိုက်ခိုက်မှုတွေဖြစ်ခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကအတည်ပြုပါတယ်။နယ်မြေ73လို့လူသိများတဲ့ရဲတပ်ဖွဲ့ဌာနချုပ်ရှိရာနေရာမှာစစ်သွေးကြွအများအပြားကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒုတိယတိုက်ခိုက်မှုကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့နိုင်ငံတကာကုမ္ပဏီရုံးတွေရှိရာရှာအီနော်လူကုန်တန်းရပ်ကွက်မှာတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နစ်ကပြောပါတယ်။တိုက်ခိုက်မှုနှစ်ခုစလုံးမှာစစ်သွေးကြွတွေကအနီးနားကအဆောက်အုံတွေမှာခိုအောင်နေခဲ့ကြတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းခဲ့ရတယ်လို့ဆိုပါတယ်။ ရတဖွဲ့ဝင်တွေကတော့အနည်းအနာအဆောက်အအုံတွေမှာရှိနေသူတွေကိုဘေးလွတ်ရာရွှေ့ပြောင်းတိုက်ခိုက်မှုတွေအတွင်ဒဏ်ရာရသူ6ဦးကိုတော့အနည်းအနာကဆေးရုံတွေကိုပို့ဆောင်ပေးခဲ့တယ်လို့လဲအာဖဂန်လူထုကျန်းမာရေးဌာနကပြောပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံချက်ကတာမျိုးစုံကအစ်မြင့်လုံညုံရေးစီမံနေတဲ့အကျဉ်းထောင်တစ်ခုမှာထောက်ဆူပမှုဖြစ်ရာကရတဖွဲ့ဝင်9ဦးသေဆုံးပြီး2ဦးကလည်းတရားခံဖြစ်ဖမ်းဆီးခံခဲ့ရပါတယ်။ဒီကရုံတွင်အကျဉ်းသား2ဦးလည်းသေဆုံးသွားခဲ့တာပါ။မိသားစုတွေပြေးပို့တဲ့အစားအသောက်တွေကိုစစ်ဆေးရာမှာအကျဉ်းသားတွေမချင်မနဲ့ဒေါသထွက်ရာကဒီပုတ်မြို့မှာရှိတဲ့မိုဘိုင်းရတရင်ဌာနချုပ်မှာထောက်ဆူပမှုဖြစ်တဲ့အကြောင်းအင်ဒိုနီးရှားအမျိုးသားရတဖွဲ့ပြောခွင့်ရသူမိုဟာမက်အက်ဘာကပြောဆိုခဲ့ပါတယ်။ထောက်ဆူပမှုဟာသူတို့လက်ချက်ဖြစ်ကြောင်း IS သူချအဖွဲ့ကကြေညာချက်ထုတ်ပြန်ပေမဲ့ပြောဆိုချက်မမှန်ကြောင်းရတဖွဲ့ပြောခွင့်ကညှင်းဆန်ထားပါတယ်
။မြန်မာနိုင်ငံကိုမနစ်အင်ကာနေကဆက်ရောက်လာတဲ့အင်္ဂလိပ်ဘောလုံးကလပ်အသင်း Leeds United ရဲ့မြန်မာနိုင်ငံချစ်ကြည်ခီးစဉ်အပေါ်မကြေနပ်မှုတွေရှိနေပါတယ်။ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားနေတယ်လို့ဆွဆွဲခံရတဲ့မြန်မာနိုင်ငံကိုတွားရောက်တဲ့အပေါ်မကြေမနပ်ဖြစ်နေကြတာပါ။အရှေ့တောင်အာရှနိုင်ငံမှာပြည်သက်ရဖို့စူးစမ်းနေတဲ့ Leeds United ကလပ်အသင်းကမြန်မာအမျိုးသားလက်ရွေးစင်အသင်းနဲ့ချစ်ကြည်ရေးပွဲစဉ်နှစ်ခုလည်းကံဖို့ရှိပါတယ်ရှင်။ဟုတ်ဟူနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုကွန်လွင်ဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာပါ miss.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်ကချင်ဒေသစစ်ပွဲတွေကြောင့်ပဲလို့ရတင်းရှောင်နေရတဲ့ဒေသခံပြည်သူတွေကိုကဲထုတ်ရေးလုပ်ငန်းမှာမြန်မာတပ်မတော်ကပါဝင်လာမယ်ဆိုရင်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA ကဒီကနေ့ပြောဆိုလိုက်ပါတယ်။တကြော့ပြန်ဖြစ်လာတဲ့လီဒိုလမ်းမကြီးတနိုင်းကာမိုင်းအင်ဂျန်ရန်ဒေသတွေကစစ်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်ရင်းပိတ်မိနေတဲ့ပြည်သူတွေကိုကဲထုတ်ရေးအတွက်အစိုးရနဲ့မြန်မာတပ်မတော်တို့ပူးပေါင်းလှုပ်ဆောင်နေတဲ့သတင်းတွေထွက်ပေါ်လာပြီးနောက် KNA ကအခုလိုသတိပေးပြောဆိုလိုက်တာပါ။တရက်ပိုင်းအတွင်းကချင်ပြည်နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကိုညာဝဲအောင်ကမေးမြန်းရမှာကဲအေးတက်ဖွဲ့ပြောခင်ရဘူမူကြီးနော်ဘူးကအခုလို့စပြောပါတယ
်ကိုလို့လို့ဖြစ်ဒီနောက်ဆုံးကတော့တိုက်ပွဲကပြင်းထန်တဲ့တိုက်ပွဲတွေကတော့မရှိဘူးဒါမဲ့မနေ့တနေ့စပြီးတော့တပ်တော်ဘက်ကသိကြီးအားဒီတော်တော်များများပြန်ထူလာတယ်နော်တနိုင်းဘက်မှာလေတုံတိုင်းဘက်မှာလည်းသိကြီးအားဒီပြန်ဖြစ်တယ်နောက်ဒီအင်ဂျင်နီယာမြို့နယ်ပေါ့အင်ဂျင်နီယာမြို့နယ်ပေါ့ကေရဲအတက်ကြီးလေးနေမယ့်ဘက်မှာလည်းစီရသည်တည်ငြိမ်လက်ပြန်ကြည့်လာတယ်။နောက်ပြီးတော့ဒီစီဖွင့်ညွန့်နေပေါ့။အဲ့ဘက်မှာလည်းစီရင်အားတွေတော့ပြန်ကြည့်လာတယ်ဆိုတော့တိုက်ပွဲကတော့ပြန်ဖြစ်လာနိုင်တဲ့အနေအထားဖြစ်ပါလေ။ပြန်ဒီမှာအပြင်းထန်လာနိုင်တဲ့အနေအထားရှိပါလေ
။ဟုတ်ကဲ့ခင်ဗျ။ဟိုပြီးခဲ့တဲ့ရက်ပိုင်းကကချင်စစ်ဆောင်ပြည်သူတွေကိုကဲထုတ်နိုင်မှုအတွက်ပြည်တော်စုအစိုးရနဲ့မြန်မာတပ်မတော်တို့ပူးပေါင်းစီစဉ်ခဲ့တယ်ဆိုပြီးတော့အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီလိုမျိုးစစ်ဆောင်ဒေသခံတွေကယ်ဆယ်ရေးမှာမြန်မာတပ်မတော်ကဝင်ရောက်လုကင်နေတာကပြဿနာရှိတယ်လို့ KIA ဘက်ကလည်းပြောနေတန်ကြားရပါတယ်ဘလို့သဘောမျိုးပါလဲဘုံကြီ
းဟုတ်ကဲ့ပါဒီစစ်ဆောင်ပြည်သူလူထုတွေကိုကယ်ထုတ်တဲ့နေရာမှာတပ်မတော်တွေပါလာလို့ရှိတော့တိုက်ပွဲကတော့ဖြစ်သားနိုင်ပါတယ်ဒါတော့နောက်ပြီးတော့တပ်မတော်ရဲ့ဒီပစ္စည်းတွေဒီလည်းနဲ့ခရီးရန်ဒီတည်ဆောင်လာလို့ရှိတော့ဒါကဒီတိုက်ပွဲတွေဖြစ်လာနိုင်ပါတယ်ဒီသစ်ချုံပြည်သူလူထုဒီကိုကေထုတ်တဲ့နေရာမှာကတော့တပ်မတော်နဲ့တော့မဆိုင်ဘူးလို့မလိုဘူးလို့ကျွန်တော်အဲ့လိုပြောလို့တာပါဥမာ KC ရဲ့အဖွဲ့တွေပေါ့နော် KC ရဲ့အဖွဲ့တွေဘာရာရဲ့အပြစ်နဲ့ဖွဲ့တွေကူညီရတဲ့နောက်ဖွဲ့ပြီးသူ့ရဲ့အဝန်ဖြစ်ပါတယ်လို့ကျွန်တော်အဲ့လိုပြောလို့တာပါအဲ့ကနေတပ်မတော်နဲ့ပြန်ပါလာလို့ရှိတော့အဲ့ဒါမတော်တဆထိတွေ့ရင်ဆိုင်တိုက်ပွဲတွေလည်းဖြစ်လာမယ်ဝယ်ရှိပါလား
ဟုတ်ကဲ့အဲ့တော့ဒီနေ့ကျွန်တော်တို့ကြားတဲ့သတင်းတွေအရဆိုရင်ကချင်စစ်ဆောင်ဒေသခံယာကနန်းလောက်ကိုပေါ့လေဟိုလုံခြုံတဲ့နေရာတွေကိုထပ်ပြီးပြောင်းရွှေ့တယ်လို့ကြားရပါတယ်ဟိုဒါပေမဲ့သူတို့ထွက်ပြေးသွားတော့ကထောင်ကနန်းဆိုတော့စစ်ဆောင်ပြည်သူတွေကတောတွေတောင်တွေတန်းမှာစက်ပုံးနေရာတုံးပဲလားဘယ်လိုသိထားရပါလဲခင်ဗျဟ
ုတ်ကဲ့ပါရှိပါတယ်ဥမာဟိုတက်မခါနစ်အောင်မဘက်ကစစ်ဆောင်ပြည်သူလူထုတွေတချို့ကတော့ဒီမချိနာဘက်ကိုထွက်လာတာဒါပေမဲ့အကြံသေးပါတယ်တော့မှတောင်မှလည်းကြံသေးပါတယ်နောက်ပြီးတော့ဒီအင်ဂျင်နီယာမြို့နယ်ဘက်ကပြည်သူလူထုတွေလည်းတော့မတော်မှာကြံသေးပါတယ်သူတို့ရဲ့ UR ဒီကိုတော့စွန့်လွတ်ပြီးမှတော့မှတော်မှာဒီဘေးကင်းရနေရရှာပြီးမှ 공항 내에 비도로 도시 시대 봐라.
오케이.
그들과 이나로 나통나오 시대 어디 제가 그 이 유보만 변경다로 디아조베 역에 소대들이 야 시도네. 잔나 이 타통네네 조라로 잔데데로 저런 한만 봐라. 언급에가 이 드나이페가 언급에가로 타통네네 조라 시메로 저런 팀바래. 다로 티차데 진지하래로 뭐고노 한만다 봐.
ဒီရန်ရံပဲမှာတော့ရာကြီးကနန်းကတော့အဲ့ဒါတော့ရှိမယ်လို့ကျွန်တော်ခန့်မှန်းပါတယ်ဒါကျွန်တော်ခန့်မှန်းတော့ပါဟုတ်ကဲ့ဟုတ်ကဲ့ကင်အေတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးနော်ဘုဂ္ဂိုလ်ကိုညာဝင်းအောင်မြင်မြန်တင်ပြသွားတာပါရှင်ကုတဆက်တဲ့ကချင်သတင်းနောက်တစ်ပုဒ်တင်ပြပါမယ်ကချင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်ထွက်ပြေးတင်ဆောင်ပြီးတော့ပျောက်ဆုံးနေတ တယ်။ဒါကြောင့်အဆက်အသွယ်ပြတ်ပြီးတော့တောထဲမှာကြာနေသေးတဲ့ဒုက္ခတွေအတွက်လည်းစိုးရင်စရာဖြစ်လာပါတယ်။ VOA သတင်းထောက်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
တလနီဘာကြဆွဲပြေးသိမ်းချောင်နေရတဲ့အောင်လော့ကြေးရွာကဒုက္ခသည်တွေဟာအုပ်စုကွဲပြီးအဲ့ဒီထက်ကလူနေရာကျော်ပါတဲ့အုပ်စုစုဟာတောလန်းကနေတစ်ဆင့်တနိုင်းမြို့နယ်ထဲကိုဒီကနေ့ရောက်ရှိလာတာဖြစ်ပါတယ်။ဒီဒုက္ခသည်တွေကတော့တနိုင်းမြို့ခံလူကအကူအညီပေးထားတယ်လို့တနိုင်းမြို့ပါရာရေးသင်းတာဝန်ရှိသူသူဖြစ်တဲ့ဆရာနော်ဒရန်က VOA ကိုပြောပါတယ
်။အနာရီတော့မှာတနင်္ဂနွေတစ်ခါတည်းပေါ်ပေါ်မှာရောက်နေပြီအဲဥပ္ပိကမေယာနဲ့60လေးရှိလောက်ရှိတယ်တနင်္ဂနွေအာစီပြားတောင်းမှာလို့ဆိုတော့အတင်းတော်ပဲစီးဆောင်မှာလူစုကြီးနေတဲ့နေရာလာ
ဒီစစ်ဘေးရှောင်တွေဟာပြီးခဲ့တဲ့ဧပြီလကမြန်မာသမ္မတနဲ့ကချင်လွတ်လပ်ရေးသမ္မတ KNU တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ပိတ်မိနေတဲ့အောင်လော့ကြေးရွာသားတွေဖြစ်တယ်လို့သူကဆက်ပြောပါတယ်
ဒီတော့စတိရကလည်းတက်သေးဖြစ်တယ်အမပူသေးတာကတော့ဒီလိုဒီစစ်ကြီးကစပြီးတော့အောင်လက်ပြေးရမှာတက်သေးတန်ပြန်ဆန်တာလည်းပဲခြေဦးပြေးရဥစုဆွဲမှကြွားကြတယ်ဒါတော့ဥစုဖြစ်ပေါ့
ကြီးကျင်းနာမြို့မှာလည်းမနေ့တုန်းကအောင်လွတ်ရွာသားစစ်ဆောင်တွေရောက်ရှိလာတယ်လို့ပချင်းနှစ်ချင်းခရိယံဖွဲ့ချုပ်ကသူတွေတွင်းမှုတောက်တာကလန်ဆန်စွန်ကပြောပါတယ်
နာကိုရောက်လာတာနေရာနိပါရှိတယ်ကျွန်တော်ကြီးတက်ဆိုင်ရာကျင်းတော်တွေကတော့တာဝန်ယူထားတာကျွန်တော်တို့လာနေပါပါတော့မှအိတ်လိုက်စားလိုက်နဲ့ဒီဒီပုဒေရှာစားပါရစ်ဆန်ဒီလက်ကိုအဲ့လိုမျိုးတွေပေါ့တော်တော်ဒုက္ခရောက်လာကြတာဖြစ်တယ်။တမရေးချင်းတော့ဆိုးတယ်။ရှင်တော့ယုံနာတွေအပြတ်တာတွေတော်တော်ကိုဆိုးတယ်ချင်းနေ
။အခုလက်ရှိမြေကြီးနားမြို့မှာစစ်ဘေးသိမ်းချောင်လောက်လူစုစုပေါင်း1000ကျော်ရှိနေပြီလို့သူကဆိုပါတယ်။မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA ရိုးကြားပြီးခဲ့တဲ့ဧပြီလ10ရက်နေ့တုန်းကဖြစ်ပွားနေတဲ့တိုက်ပွဲကြောင့်တနိုင်းမြို့နယ်ကအောင်လော့ကြီးရွာ၊စုရိယံကြီးရွာနဲ့စုရွာကြီးရွာသား2000နီးပါးခန့်ဟာတောရောင်ထဲမှာပိတ်မိနေခဲ့သလိုပြိခါကူညီပေးဆောင်ဖို့ကလည်းတပ်မတော်ကနေခွင့်မပြုခဲ့ပါဘူး။ပြည်ထောင်စုဆိုရတာဝန်ရှိသူတွေကတော့တပ်မတော်နဲ့ညှိနှိုင်းပြီးဒုက္ခသည်တွေကိုကူညီပေးဖို့ကဲတော့ဖို့ကြိုးစားနေတယ်လို့ဆိုပါတယ်။လက်ရှိတောရောင်ထဲမှာပိတ်မိနေသူ300ကျော်လောက်ကျန်နေသေးတယ်လို့ခန့်မှန်းကြောင်းဒေါက်တာခလန်ဆာစွန်ကပြောပါတယ်။ဧပြီလကနေမေလအထိမြန်မာသမ္မတနဲ့ကချင်လွတ်လပ်ရေးသမ္မတ KNU တိုက်ပွဲကြောင့်ကချင်ပြည်နယ်ဖကတနိုင်ကာမိုင်းမိုးကောင်းနဲ့အင်ဂျိုင်းရမြို့နယ်ကဒေသခံပြည်သူ 9,000 နီးပါးစစ်ပီးသိမ်းရောက်ခဲ့ရပါတယ်။ကာမိုင်းမြို့နယ်ခွဲလန်နိုင်ခူးကျွာမှာပိတ်မိနေတဲ့စစ်ရှောင်း125ဦးကျော်ကိုပြည်ထောင်စုဆိုရနဲ့ပြည်နယ်ဆိုရတို့ပူးပေါင်းပြီးတော့မေလ9ရက်နေ့မှာစွာရောက်ခေါ်ဆောင်ခဲ့ပြီးမိုးကောင်းကာမိုင်းမိုးညင်းမြင်းကြီးနာစတဲ့ဒေသကဆွေမျိုးတွေရဲ့နေအိမ်ကိုပြန်ပို့ပေးခဲ့ပါတယ်။ဒုက္ခသည်စခန်းမှာနေရာချသားပေးဖို့ကိုသမ္မတဘက်ကလက်မခံတဲ့အတွက်နှိစက်ရဆွေမျိုးနေအိမ်တွေကိုသာရှိတယ်လို့ကာမိုင်းမြို့ကဥချင်ရံကပြောပါတယ
်။စစ်ဆောင်ကနောက်ထပ်ဒုံရဘူးတွေပြောတော့တချို့ကဟိုအိမ်မာတွေအချင်းမျိုးအိမ်မာတွေအဲ့လိုပဲမြည်တီးမြည်ကိုနေကြတော့ပေါ့
။လက်ရှိမှာကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆဲဖို့နဲ့တိုက်ပွဲကြားပိတ်မိနေတဲ့စစ်ဆောင်တွေဘေးလွတ်ရာကိုကယ်တင်ဖို့ကချင်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းတွေမှာစာနာဖော်ဆိုမှုတွေစတိုက်ဆိုးဆိုးလို့ဖြစ်ပွားနေခဲ့ပါတယ်ခင်ဗျာ
။နိုင်ကွင်းအိမ်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Riders သတင်းထောက်မှုမှာအမှုရင်ဆိုင်နေရတဲ့ဒူရဲမူဟောင်ကိုရဲစီကန်ထိန်းသိမ်းရေးအုပ်ရီနဲ့ထောင်တစ်နှစ်ချခဲ့တာဟာအမှန်တရားကိုဖြေဆိုမဲ့ရဲဝန်ထမ်းတွေအတွက်နှုတ်ပိတ်တဲ့လုပ်ရဖြစ်တဲ့ဆိုပြီးဒူရဲမူဟောင်မိုးရန်နိုင်ကဒီကနေ့တရားရုံးမှာပြောသွားပါတယ်။သူ့ကိုထောင်ချတာကိုလည်းဘယ်တရားရုံးဘယ်တရားသူကြီးကအမိန့်ချတယ်ဆိုတာမသိလဲရပဲအကြောင်းကြားစာပဲလက်ခံရခဲ့တာလို့တရားရုံးထွက်ချက်မှာပြောသွားပါတယ်။တရားခွင်မှာသတင်းတွဲယူခဲ့တဲ့မမေခါကသတင်းပေးပို့ထားပါတယ်ရှင်
။ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောက်တွေအမှုကိုဒီကနေ့ရုံးထုတ်ရမှာတော့ဒူရဲမူဟောင်းမိုးရံနိုင်ကိုအရင်လိုရဲယူနီဖောင်းနဲ့မဟုတ်တော့ပဲထောင်ဝစ်စုံနဲ့ရုံးထုတ်လာတာကိုတွေ့ရပါတယ်။သူ့ကိုပြီးခဲ့တဲ့ဧပြီလ25ရက်နေ့က ရဲစီကန်ထိန်ထိန်ရဲ့အဥပဒေနဲ့ထောင်တနည်းချခဲ့တယ်ဆိုတော့ AB 28ရက်နေ့ကြမှာအကြောင်းကြားစာရရှိပြီးတီးခဲ့ရတာဖြစ်တယ်လို့ဒူရဲမှုဟောင်းမိုးရံနိုင်ကတရားရုံးမှာထွက်ဆိုခဲ့ပါတယ်။သတင်းတော့တွင်မိတာကိုခွင့်ပြုချက်မယူဘဲဖြေဆိုခဲ့တာကြောင့်အရေးယူခံခဲ့ရတာလို့လည်းထွက်ဆိုထားပါတယ်။ဒူရဲမှုဟောင်းမိုးရံနိုင်ဟာအစိုးရလိုအပ်ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတော့နှစ်ဦးအမှုမှာအစိုးရတပ်သေးတဦးအဖြစ်အစစ်ဆေးခံနေရတာဖြစ်ပါတယ်။သူ့ကိုရဲစီကန်ထိန်ထိန်ရေးဥပဒေနဲ့ထောင်ဒဏ်တစ်နှစ်ချလိုက်တယ်လို့ရဟာအမှန်တရားကိုထွက်ဆိုမဲ့ရဲဝင်တန်းတွေကိုနှုတ်ပိတ်လိုက်တာဖြစ်တယ်လို့တရားရုံးအထက်သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်
။သူတို့ထောင်ချလိုက်တာနောက်ထပ်အမှန်တရားကိုပေါ်ထွက်လာမဲ့ရဲတပ်ဖွဲ့ဝင်တွေကိုချင်းချောက်လိုက်တာလို့ပြောပါတ
ယ်။ဖန်စီကန်ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမင်းရထောင်ချောက်ဆင်ဖန်စီခဲ့တာဖြစ်တယ်လို့ဧပြီလ20ရက်နေ့တရက်ခွဲမှာဒူရဲမှုဟောင်းမိုးရံနိုင်ကထွက်ဆိုခဲ့ပြီးအဲ့ဒီအထက်အမိန်ကိုရဲမှုချုပ်တင်ကိုကိုကညွှန်ကြားခဲ့တာဖြစ်တယ်လို့ထွက်ဆိုထားခဲ့သူတဦးဖြစ်ပါတယ်။ဒီလိုထွက်ဆိုပြီးရဲစီကန်ထိန်ထိန်ရဲ့အဥပဒေအရထောင်ဒဏ်တစ်နှစ်အရေးယူခံလိုက်ရတာပါ။ဒူရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပကအတွင်အမတ်ရှိလုံခြုံရေးရဲတပ်ရင်းကိုတာဝန်ယူခဲ့သူတဦးဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးတို့နှစ်ဦးဟာသူတို့အဖမ်းမခံရခင်အချိန်ကရဲမှုမိုးရံနိုင်အပါအဝင်ရဲဝင်နှံ6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးတွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိန်ထိန်ခံခဲ့ရတာဖြစ်ပါတယ်။နောက်မှာတော့4ယောက်ကိုပြန်လည်လွှတ်ပေးခဲ့ပြီးဒူရဲမှုမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့2ယောက်ဆက်ပြီးချုပ်နှောင်ခံခဲ့ရတာဖြစ်ပါတယ်။အခုချိန်ထိတပ်ချက်ကြီးခင်မောင်လင်းနဲ့ပတ်သက်တဲ့တင်းတစ်ခုခုမှမရသေးသလိုဒါနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတင်းအမောင်ချထားစေပါ။ဒီကနေ့ရိုက်တာတင်းတောက်တွေရဲ့တရက်ခွဲမှာတော့ဒူရဲမှုဟောင်းမိုးရံနိုင်ကိုပဲအဓိကစစ်မေးခဲ့တာဖြစ်ပါတယ်။ဒီကနေ့တရက်ခွင်ကြားနာမှုတွေအပေါ်မှာအားရမိတယ်လို့ရိုက်တာတင်းတောက်တွေရဲ့ရှေ့နီကိုတန်းစောအောင်ကအခုလိုပြောသွားပါတယ်
။ဒီကတော့ဒီတင်းမီဒီယာသမားကတင်းမီဒီယာအလုပ်ကိုဒီဥပဒေနဲ့ညီလုပ်ခဲ့ကြအောင်တရားလိုဝန်ရံလဲတာဖတ်ဆိုခဲ့တယ်။ဒီရဲမှုမိုးရံနိုင်ကိုတိုင်ပြီးပဲလျင်ဒီတင်းမီဒီယာသမားနဲ့တွေ့လို့အဖမ်းခံရတယ်ဆိုရက်နော်ဒီရဲစီကန်တင်းတင်းဖောက်ပြတ်တယ်ဆိုပြီးဆွဲခံပြီးတော့အေးအေးဆောင်တနည်းချခံရတယ်။အဲ့တော့ဒီထဲမှာဆွဆွဲထားသလိုမျိုးပြုတ်ဥပဒေနဲ့ဆွဆွဲထားသလိုမျိုးလူဝဲစားစရံတွေပြီးခဲ့ပါတယ်ဆိုတော့လူတွေကိုတော့အရင်ထားတာမတွေ့ရဘူးအဲ့တော့ဒီဟာဒီမှုရဲ့သူချတဲ့
ရိုက်တာသတင်းတောက်တွေရဲ့အမှုကိုလာမယ့်မေ16ရက်နေ့မှာတရားရုံးချိန်ထပ်မံခေါ်ဆိုထားပါတယ်။ရခိုင်မြောက်ပိုင်းပြည်ပခါတွေနဲ့ပတ်သက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွေရေးချုပ်ပေါင်းမှုတွေကိုသတင်းရယူနေစင်မှာပဲရိုက်တာသတင်းသမား2ယောက်ကိုဖမ်းဆီးထိန်ထိန်ခံခဲ့ရတာဖြစ်ပြီးဒါဟာရဲဘက်ကသူတို့ကိုသတင်းပေးမယ်ဆိုပြီးထောင်ချောက်ဆင်ဖမ်းခဲ့တယ်လို့စွပ်စွဲခံရသူတွေဘက်ကတရားရုံးမှာထွက်ဆိုထားကြပါတယ်ရှင်
။မမေခါတင်ပြတော်ရပါရှင်။ခုတော့လွတ်တော်ကြဖြတ်ရွေးကောက်ပွဲကျင်းပမယ့်သတင်းဆက်ပါမယ်။လွတ်တော်အတီးဒီမှာလစ်လပ်နေတဲ့ကိုစလဲ213နေရာအတွက်ကြားဖြတ်ရွေးကောက်ပွဲကိုနိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိနေပြီးကိုစလဲလောင်းအမည်စင်းတင်သွင်းရမယ့်ရက်ကိုတလအတွင်းလောက်မှာကြေညာပွဲရှိနေပါတယ်။လောလောဆယ်မှာအသစ်ဖွဲ့စည်းလိုက်တဲ့ပါတီဆယ်ပါတီလောက်လာမယ့်ကြားဖြတ်ရွေးကောက်ပွဲမှာပါဝင်ပွဲရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါတယ်
။ဟုတ်ကဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလာမယ့်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲမှာပြည်သူလွှတ်တော်၄နေရာအမျိုးသားလွှတ်တော်၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွက်၈နေရာစုစုပေါင်း၃နေရာအတွက်ကျင်းပမှာဖြစ်ကြောင်းမေလ၈ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကြားဖြတ်ရွေးကောက်ပွဲရဲ့သတ်မှတ်ကြေညာပြီးတဲ့နောက်မှာကိုစလဲလောင်းအမည်စင်းတင်သွင်းရမယ့်ရက်ကိုမကြာမီကာလအတွင်းမှာထပ်မံကြေညာပွဲရှိကြောင်းလည်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ်
။မကြာမီဆက်ကြေညာမှာပါဟုတ်ကဲ့ဟုတ်ကဲ့ဘယ်နေ့ကိုတင်ရမယ်ဆိုပြီးနော်စီစဉ်ဖို့ဆိုပြီးတော့ခမန်းကြီးတက်လာတော့မကြပါဘူးနော်ခုတော့ဟိုဒီမဲစင်းတွေမဲစင်းတွေလုတ်နေတော့ပေါ့နော်မဲစင်းတွေ
လောလောဆယ်မှာမှတ်ပုံတင်ပြီးသားပါတီအသစ်ကိုးပါတီရှိနေပြီးမှတ်ပုံတင်လျှောက်ထားစေရှစ်လေးလုံးပြည်သူပါတီနဲ့ကချင်ပါတီ၄ပါတီပေါင်းစည်းဖွဲ့စည်းပြီးမှတ်ပုံတင်ဖို့ပြင်ဆင်နေတာတွေလည်းရှိနေတာကြောင့်လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာပါတီအသစ်ဆယ်ပါတီတက်မနဲ့ပါဝင်ပွဲရှိနေပါတဲ့ရှစ်လေးလုံးမျိုးဆက်တွေဥဆောင်ဖွဲ့စည်းမဲ့ရှစ်လေးလုံးပြည်သူပါတီကလာမယ့်ဂျာပြတ်ရွေးကောက်ပွဲပါဝင်နိုင်မယ့်အခြေအနေကိုပါတီရဲ့ဒုတိယခေါင်းဆောင်ကိုရဲနိုင်အောင်ကအခုလိုပြောပါတယ
်ကျွန်တော်ကတရားဝင်နိုင်ငံရေးပါတီဖြစ်ပြီးသွားပြီးဆိုတော့၃နေရာကတော့မဖြစ်မနေဝင်ရမယ်ဒါကတော့တည်ကြသွားပြီအဲသို့တော့၃နေရာတဲ့ပုံဝင်မဝင်ဆိုတာကတော့တရားဝင်နိုင်ငံရေးပါတီဖြစ်ပြီးစီယုံရေးအနေထားပါညာအလုံးပေါ့ဒီနေ့အားလုံးချုပ်ကိုတုံးသက်ပြီးမှဆုံးဖြတ်နိုင်မှာဖြစ်တဲ့အတွက်လောလောဆယ်တော့သုံးနေရာတဲ့ပူပြီးဗန်နေရာဝင်မယ်မဝင်ဘူးဆိုတာတော့မပြောနိုင်ဘူးပေါ့နော်
lame jabia yuka buema, kichimpi name yijina muneka, muda lito, manne mesana nema, kuzletania duele, yuichebu, shini daba. A tipuazime, kichimpati in ine, pawin lana ine, chenego, leshi kichimpi ne, democracy party, okata, tauta dujaga, akulu, pure body.
Jadi, di parti le parti, tapi positive MOU atau tapi aku melam kongsian tak kita lakukan apa. Jadi, UEC itu dah kita lah. Ela di auto balas solution dah register jalan belok juga jual le. Belok sini jual, di parti kami dia ujui me. Jadi, sama jadi le di parti positive dah disimul lah. Pita lo na di suin, dan jenro yu lo ya be. Edi padi de ya be diao yu bu, jenza ta de ka. Jenro wa chinkin le da bin ta de.
Lame nuin ba lama, jimba me, jabia yu gao bue ma, pidu luto dwe, chinpi ne, gampe le, shenpi ne, le cha, jangong da indi da ji da mui, manali da indi da ji, mien jian. Muda luto dwe, kachinpi ne, mi jina ne, pi ne, da indi da ji, luto re dwe, madubi, da mu, o dwin, da bai jin. Shatidao, minbu, sikane, manali da indi da ji ga, shantayin da, mesana ne re, bawe ma, pipare. Pigere, netong de sa kuna kune, ibi jabia yuko bwe de jin, jimba ge bade. Eri yuko bwe maro, lila mesana ne, sakune shigebi, muda democracy, pwejo, NLD party ga, gunia. Shantayan Damia Democracy Pueju SNLD ga Chongniane Miazong Yage Jabade.
Gumuzo Dimbia Dora Washing. A Kutulin Bene Review in Yanni by Radio Season PP Chimave, View A Yumi Taja Season on Yanni Kunanaya and Kunanai Quadi Diet Tolin Pita Omawa. Isha said 7 Jurugani Panyu Chishu Naimare. Now Nanai Janya Kunayan is 1090 Tolim at Season Nemaro. Now Songyam Yaman and Gather in Samarinet to Passing and I repeated Lurune Jamaye. Ujos and I am Yamaye Tongache Agzatrin Lasare Season Gunas in Jamawa.
ကျန်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချက်ကိုကြောင်းလုံးရုံကပြောပြပေးပါအောင်ယူနန်ငနဲ့ကမ္ဘာအရေးကြီးချောင်းနိုင်ငံကြားလုံငယ်တဲ့တုံးလောက်ကရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတတော်နဲ့ထွန့်ချင်ကြပါပြီမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ကျန်နိုင်ငံတွေကတော့ဆက်လက်လိုက်နာသွားဖို့ခရီးပြုပြောဆိုလိုက်ကြပါတယ်ပြည်သူနိ ်ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေအီရန်ရေးဆွေးနွေးဖို့ရှိတဲ့အကြောင်းလဲပြည်ထောင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ရုရှားနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေလည်းမော်စကိုမှာမနေ့ကအီရန်နဲ့ဆွေးနွေးဖို့စီစဉ်ထားပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအီရန်သဘောတူညီချက်ကိုကာဝယ်ဆက်ရှောက်ဖို့ပြောဆိုခဲ့တယ်လို့သဘောတူညီချက်ကထွက်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ပေါ်စိတ်မကောင်းကြောင်းပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဟွန်တို့ရဲ့တည်တည်တွှဆုံမှုအတွက်ကြိုတင်စီစဉ်မှုအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဒီနေ့ပဲပြောင်းလဲမျိုးတော်ကိုရောက်သွားပါတယ်။တောင်မြောက်ကိုရီးယားကောင်ဆောင်တွေရဲ့တည်တည်တွှဆုံမှုနဲ့အတူတက်တမန်ဆက်ဆံတွေထိုးထွင်းလာနေတဲ့ခြေအနေနဲ့ပတ်သက်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတရုတ်ဝန်ကြီးချုပ်လီကက်ချင်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတွေ့ဆုံနေကြမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုရောက်ရှိသွားတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီနေ့ပဲမဲပေးခဲ့ကြပြီးနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ presidential နဲ့ညွန်ပေါင်းစုအနေနဲ့ပုတ်ကာတီကအနိုင်ရမယ်လို့လည်းခန့်မှန်းနေကြပါတယ်။ရွေးကောက်ပွဲရလဒ်တွေကိုတော့ဒီနေ့နောက်မှစတင်ကြီးညာနိုင်မယ်လို့မျှော်လင့်ထားပြီးမနေ့ပိုင်းခြားသာပြည်နဲ့မနေ့ပိုင်းထိဆက်လက်ကြီးညာသွားလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ခင်ဗျာ
။တင်ပြအချင်းချက်ကိုကောင်းလင်းအောင်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထောက်လို့ရင်မှုကကွန်ညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sis ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ58 kHz 9339နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေတည်းကထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington. From Washington,